ကိုရိုနာဗိုင်းရပ်စ်ကမ္ဘာနှံ့ပြန့်နေတဲ့အချိန်မှာပေါ့နော်လူတိုင်းက second wave လို့ခေါ်တဲ့ဒုတိယလှိုင်းဘယ်လိုဖြစ်လာလဲဆိုတာအကုန်လုံးသိကြနေကြပါတယ်။ဒါနဲ့ပတ်သက်ပြီးတော့ recommend တက်ကသူကဒီအနုစီဝါပါရဂူဘွဲအတွက်လေ့လာနေတဲ့ cancer ဝန်ကြီးကိုနည်းနည်းပြတော့တင်ပြပေးမှာပါ။အခု COVID-19 နဲ့ပတ်သက်ပြီးတော့အားလုံးကဒီစိတ်ဝင်စားဖြစ်နေကြတာပါဆိုတော့ဒီ second wave ပေါ့နော်ဒီဒုတိယ line ဆိုတဲ့စကားလုံးပေါ့နော်ဟိုဘယ်ကနေစပေါ်လာတယ်အဲ့ဒီကစပြီးတော့နည်းနည်းပြောပြပေးပါ
ဟုတ်ကဲ့ပါအဲ့ဒုတိယ line ဆိုတဲ့ဟာကတော့သူကစခဲ့တာ reference အနေနဲ့ပြောရမယ်ဆိုရင်တော့1918တုန်းကဖြစ်ခဲ့တဲ့ဒီ influencer ဟို pandemic ကိုသူကအခြေခံပြီးတော့ပြောတာပေါ့နော်ဘာလို့လဲဆိုတော့ဒီ1918မှာစခဲ့တဲ့ဟာကအကောဆက်ရှိမှာပထမဆုံးစစဖြစ်တော့ဒီ spring ပေါ့နော်ຫນွေဥရဒီမှာစဖြစ်တယ်ဖြစ်ပြီးတဲ့ခါကျရင်ပြန်ပြီးတော့သူကဒီ infection rate တွေကတိတ်တဲ့နှုန်းနေကြာသွားတယ်ကြာသွားပြီးတော့ရေပြင်ကြီးငင်းလိုက်ကြာသွားပြီးတဲ့ခါကျတော့မှာသူကဒီစောင်းဥရဒီမှာအကောဆက်ရှိစောင်းဥရဒီမှာတစ်ခါပြန်တက်တယ်ကြာသွားပြီးတော့မှာနောက်တစ်ခါပြန်ပြီးတော့ကြာသွားတယ် infection rate ကတက်ပြီးတော့ငုံပြန်ကြာသွားပြီးတော့1919မှာတစ်ခါပြန်ပြီးတော့တက်သွားအဲ့တော့အဲ့ဒီဟာကဒီလိုနှစ်နဲ့ချီပြီးတော့ကြာသွားတဲ့ဟာကြောင့်သူကပထမဒီလိုတစ်ပိုင်းတက်တယ်ပြန်ကြတယ်ဒုတိယတစ်ပိုင်းတက်တယ်ပြန်ကြတယ်တတိယတစ်ပိုင်းတက်တယ်ပြန်ကြတယ်အဲ့ဒီဟာကိုသူက second wave ဆိုပြီးတော့သူက reference အနေနဲ့ယူပြီးပြောတာပါနော်
ဟုတ်ကဲ့ဆိုတော့အခု COVID-19 ဖြစ်နေတာနဲ့ပတ်သက်ပြီးတော့တချို့နိုင်ငံတွေမှာပေါ့နော်အများကြီးတက်တယ်တက်ပြီးတော့ကျတယ်ကျပြီးတော့ဘာမှမရှိပဲဖြစ်ပြန်တက်လာတယ်ဆိုတော့ဒီဒုတိယလှိုင်းကိုမြန်မာနိုင်ငံကလူတွေကလည်းအကုန်လုံးစိုးရိမ်နေကြတယ်ပေါ့နော်ဒုတိယလှိုင်းနဲ့ပတ်သက်ပြီးတော့ကဲ့အခုလိုမျိုးဒီဒုတိယလှိုင်းကနော်ဟို COVID-19 အတွက်ကိုဟိုတကယ်ရောဒီ1918မှာဖြစ်တဲ့ဒီတုပ်ကွေးပေါ့နော်ဒီရောဂါနဲ့လိုမျိုးနဲ့ပုံစံတူပါသလားအဲ့ဒါပြောပြပေးပါ
တူပါသလားဆိုတော့အခုအနေနဲ့ဖြစ်နေတဲ့အခုလက်ရှိဖြစ်နေတဲ့အနေအထားကိုကြည့်ရတာကတော့ဟိုဒိုင်းအိုက်ကြီးတေချာချာတတိပပကြီးတူတယ်ဆိုပြီးတော့ပြောလို့မရဘူးဖြစ်နေတယ်ပေါ့နော်ဟိုဒီလိုဒုတိယလှိုင်းဆိုတဲ့ဟာအခုဒီဥပမာဗီယက်နမ်လိုတိုင်းပြည်မျိုးဒီမှာတရုတ်ပြည်လိုသမ္မတနိုင်ငံလိုတိုင်းပြည်မျိုးဒါမှမဟုတ်လို့ရှိရင်ဒီအခုနယူးဇီလန်လိုတိုင်းပြည်မျိုးတို့တို့တိုင်းစီမှာ0 ठी ဖြစ်သွားပြီးတော့တစ်ခါပြန်ပြီးတော့တက်လာတယ်တစ်ခါပြန်ပြီးတော့တွေ့ရဒါမျိုးဆိုလို့ရှိရင်တော့ဒါ second wave ဆိုပြီးပြောလို့ရတယ်။ဒါပေမဲ့ဥမာဒီတိုင်းပြည်တွေလိုဖြစ်တဲ့ဒီ America လိုတိုင်းပြည်မျိုးဒါမှမဟုတ်လို့ရှိရင်တခြားအဲ UK လိုတိုင်းပြည်မျိုးတွေမှာဆိုလို့ရှိရင်ကကျတော့သူကတက်နေတာကနေပြီးတော့ပြန်ကျသွားတဲ့ base ကရေပင်ကြီးငင်းနဲ့မညီသေးဘူးဖြစ်တဲ့အတွက်ကြောင့်မို့ဒါပထမလိုင်းမှာပဲရှိသေးတာလား။နောက်တစ်လိုင်းဘယ်လိုလာမလဲ။အဲ့လိုမျိုးဟာမသိသေးဘူးပေါ့။အဲ့တော့စေချာချာဒီဟာတစ်ခုလုံးကိုပုံစံဒီလိုမျိုးကြီးဆွဲလို့မရဘူးဖြစ်နေတာ။
ဆိုတော့ဒီ COVID-19 ဒီ virus ပိုးနဲ့ပတ်သက်ပြီးတော့ဒီလိုမျိုးအတက်ကျတွေဖြစ်တာပေါ့နော်ဒီလိုမျိုးကူးစက်တာတွေကတန့်သွားတာတွေပို့ပြီးတော့ကူးလာတာတွေအဲ့ဒါဘယ်ပုံမှာအခြေခံလဲနည်းနည်းပြောပြပေးပါ
ဟုတ်ကဲ့လားသူကလူတွေရဲ့ပြုမှုပုံပေါ်မှာလဲမူတည်တယ်လို့မျိုးဒီ virus ရဲ့မျိုးဗီဇပြောင်းလဲမှုပုံမှာလဲမူတည်တယ်ပေါ့နော်အခုဒီသိထားတဲ့အရာကတော့တရုတ်ပြည်သူဇမန်းနိုင်ငံမှာဖြစ်ဒီဆက်စပ်ချင်းဖြစ်ခဲ့တဲ့ virus နဲ့ဒီယူရိုပ်ဘက်မှာဖြစ်တဲ့ဥရောပဘက်မှာဖြစ်ခဲ့တဲ့ virus နဲ့ဆိုလို့ရှိရင်သူက mutation တွေရှိခဲ့တယ်အဲဒါကြောင့် Italy တို့စပိန်တို့မှာဒါကြောင့်မလို့သူတို့ကကူးစက်နှုန်းသိန်းနှုန်းတွေအများကြီးများခဲ့တယ်အခုဆိုလို့ရှိရင်တော့ဒီဘရာဇီးမှာဖြစ်ခဲ့တဲ့ဟာဆိုလို့ရှိရင်တော့ mutation ရှိသလား gene ကမျိုးဗီဇာဘယ်လိုမျိုးပြောင်းသွားလဲဆိုတဲ့ဟာကိုဟိုလေ့လာနေတော့မယ်ပေါ့နော်ဆိုတော့အခုဒါတွေကဘယ်လိုထပ်ပြီးတော့ပြောင်းသွားသလားမပြောင်းသွားသေးဘူးလားဆိုတဲ့ဟာကိုတော့ထုတ်ပြန်ချက်မရှိသေးဘူးဆက်ကတည်းကမျိုးဗီဇာပြောင်းလဲမှုပုံမှာလည်းမတည်ရဲနောက်ပြီးတော့လူတွေရဲ့အပြုတ်မှုအနေထိုင်နေပုံမှာလည်းမတည်ပါဘူ
းလူတွေရဲ့အပြုတ်မှုကတော့အကုန်လုံးတည်ကြတယ်ပေါ့နော်ဆိုတော့6ပေအခွာအနည်းဆုံးခက်ခွာခွာနေကြပါနော်နောက်လက်ဆေးပါတို့ပါတို့ဒါမျိုးပေါ့နော်တကူရေးတန်ရှင်းမှုတို့ပါတို့အခုဟိုဒီ mutation လို့ပြောတဲ့မျိုးဗီဇပြောင်းလဲတာနဲ့ပတ်သက်ပြီးတော့နည်းနည်းရှင်းပြပေးပါဦ
းဟုတ်ကဲ့ပါသူကဒီမျိုးဗီဇပြောင်းလဲတယ်ဆိုတာကအခုချိန်ထိကတော့သူကစပြီးတော့တွေ့တဲ့ဒီအခုဒီတွေ့တဲ့ COVID-19 ဟို virus ပိုးစီသူနဲ့မျိုးဗီဇတူတယ်96.4%ခန့်လုံးတူတယ်ဆိုတဲ့ဟာဒီ horse shoe ဆိုတော့မြင်းခါပုံစံရှိတဲ့လင်းလို့ပေါ့နော်မြင်းခါပုံ horse shoe that's 80မှာတွေးခဲ့တဲ့ဟာ96.4%ခန့်လုံးတူတယ်မျိုးဗီဇတူတယ်အဲ့ဒီကနေပြီးတော့သူကဒီကြံတဲ့အဲ့ဒီဒီ303.6%ခန့်လုံးလောက်ကလေးရတာနည်းနည်းကွဲသွားတယ်ကွဲသွားတဲ့ဟာအဓိကတွေးရတဲ့ဟာတော့ပေါင်းတဲ့ဒီ spike ကိုဒီနော်ဒီအကျောက်ပြီးဆိုရင်သူ့ရဲ့ထိတ်ကအမွှေးလေးမှာရှိတဲ့ဟာနဲ့ကျမောက်ပြီးပုံစံမျိုးတွက်မယ် virus ကကျမောက်ပြီးဆိုရင်တွက်မယ်ဆိုရင်သူ့ရဲ့ထိတ်ကအမွှေးလေးက receptor ကိုလာပြီးတော့ထိနော် receptor ကိုလာပြီးထိပြီးတော့ပြန်ပေါင်းပြန်ခွာလို့မရတဲ့ပေါင်းဆက်ခြင်းနဲ့ပေါင်းပြီးတော့သူကဘလို့ဝင်လဲဆိုတော့အဲ့ဒီ ထားပြီးအဲ့ဒီဟာမှအဓိကကွဲသွားတယ်ပေါ့နော်အာကွဲသွားရဆိုတော့ဒါကသူကလူမျိုးဗီဇာကဒီကနေ့တစ်ဆင့်ပြောင်းသွားတယ်ပြောင်းသွားပြီးတော့ဒီဆက်လက်ရှင်တွေကဒါဒီမှာတွေ့ခဲ့တယ်သူတို့ရဲ့ဒီမျိုးဗီဇာ sequence ပေါ့မျိုးဗီဇာ sequence ကိုသူတို့တင်တဲ့အရာကိုဒါဒီလောက်တူရဆိုပြီးတွေ့တယ်ပြီးတော့ဥရောပကတွေ့ခဲ့တဲ့ဒီလူတွေဆီကနေပြီးရတယ်ဥရောပတွေ့ခဲ့တဲ့လူနာတွေဆီကမျိုးဗီဇာနဲ့ဒါကတရုတ်ကြီးမှာမျိုးဗီဇာနဲ့ဒါကပြန်ပြီးတော့ပြန်ရှင်တဲ့အချိန်မှာကျတော့ဒါကသူကအဲ့ဒီ spike protein မှာသူကပြောင်းလဲမှုလေးကိုရှိတယ်တခုပဲအဲ့ဒီပြောင်းလဲမှုတခုကသူ့ရဲ့ဒီပူပေါင်းနိုင်ပြန့်နိုင်စွာအားကိုသူကပို့ပြီးတော့တိုးစေတယ်ဆိုပြီးသူကခံမှန်းတယ်ပေါ့ဒီဒါကြောင့်မလို့သူတို့ရဲ့ပြန့်သွားတဲ့နှုံးကရှိအော်ဥရောပမှာပြန့်သွားတဲ့နှုံးကတရုတ်ကြီးမှာပြန်သွားတဲ့နှုံးထက်ကိုသူကအစမတန်ပို့ပြီးတော့ညားသွားတယ်ဒါကြောင့်ဒီထပ်ပြီးတော့ပြောင်းလဲအောင်မလားဆိုတဲ့ဟာကိုတော့ကျွန်တော်တို့လည်းဒါလေ့လာနေတော့မယ်ဒီသူတိုက်ပိုင်ပညာရှင်တွေလည်းသူတို့လည်းဒီဂျူနေင်းနဲ့ပဲလေ့လာနေတော့မယ်ပေါ့နော်ဒါပေမဲ့ဒီတစ်ချိန်ထဲမှာပဲသူတို့ကတွေးတဲ့ဒီ spike protein ကို target လုပ်တာဒီအထူးအောက်ဆုံးဖြစ်တဲ့တော့ကျွန်တော်တို့တော်တော်များများကာကွယ်ဆေးတွေကလည်းဒါကိုပဲဟိုအခုပူတည်နေကြတယ်
ဟုတ်ကဲ့ဟုတ်အဲ့တော့ beauty ရှင်ကလည်းတိတ်အရေးကြီးတယ်ပေါ့နော်ဒီဟိုဒီဒီယောဂကုသပြန်နိုင်တဲ့နေရာမှာအရင်အရေးကြီးတယ်ပေါ့
ဟုတ်ကဲ့ပါဟုတ
် COVID-19 နဲ့ပတ်သက်ပြီးတော့ဟိုအခုမှလေ့လာနေတဲ့အချိန်မျိုးမှာဒီယောဂကကြောင့်လူတွေတေတာကုသမှုများတာတွေဖြစ်တယ်ဆိုတော့ဒါတားဆီးဖို့အတွက်ဒီကာကွယ်ဆေးတွေပေါ့နော်ထုတ်နေကြတယ်အခုဒုတိယလိုင်းလာရဆိုလို့ရှိရင်ပိုဆိုးမှလူတွေဆိုးရိမ်နေကြတယ်ဆွေးနေကြတဲ့ကောင်မှာကာကွယ်ဆေးထုတ်နိုင်တဲ့အနေအထားကိုပြောပြပေးပါ။ဘယ်လိုအခြေအနေရှိနေလဲ။ဟုတ်ပါလေ။နောက်ဆုံးကြည့်ရတဲ့လောက်ပြောပြပေးပါ
။ဟုတ်ကဲ့ပါ။ဇူလိုင်30ရက်နေ့ထုတ်ပြန်တဲ့အရာကတော့အနေနဲ့ရရကဒီနိုင်ငံအသီးသီးကနေပြီးတော့ဟိုလူတွေနဲ့ဆက်ပြီးဆန်းသတ်နေတယ်။ Phase 3 clinical trial Phase 2 3 မဟုတ် Phase 3အမှဆန်းသတ်နေတယ်။ဆိုတဲ့ဟာကစုစုပေါင်း56ခုရှိပါတယ်။ကျန်တဲ့ဒီနောက်လာမယ့်August September မှာလည်းထပ်ပြီးတော့လူတွေနဲ့စားမို့ထွက်လာမယ့်ဟာတွေကလည်းရှိနေပါသေးတယ်ဆိုတော့စုစုပေါင်းအခုဒီလို vaccine candidate ပေါ့နော်ကာဝယ်ဆေးအလောင်းနေရာကတော့သူတို့ရာနဲ့ချီပြီးတော့တရားကျွန်တော်ရှိရှိ
ဒီတရားထဲမှာပေါ့နော်ဒီတရားတော့မျိုးတွေအများကြီးလူတွေအကုန်ဝိုင်းကြိုးစားနေတော့အများကြီးပဲထွက်လာတယ်ထွက်လာတဲ့ထက်ကတကယ်တမ်းပေါ့နော်အားထောက်ရမယ့်ဥစ္စာဘယ်နှခုလောက်ရှိတယ်လို့သိရ
တကယ်တမ်းအားထောက်ရမယ့်ဟာဆိုတဲ့ဟာတော့ကျောင်းဒီဘက် US ဘက်ကဟာတွေကိုကျွန်မနည်းနည်းပို့ပြီးတော့ဖတ်မိတယ်ဆိုတဲ့ခါကျတော့ US ဘက်ကဟာကိုအရင်ပြောလိုက်တယ်ပေါ့နော် US ဘက်မှာဆိုရင်တော့အခုအလားလာကောင်းတဲ့ဟာကဒီ Moderna ကထုတ်တယ်ဆိုတဲ့ဟာရှိတယ်ဟို Johnson & Johnson ရှိမယ် Moderna ရှိမယ်နောက်ပြီးတော့ Pfizer ရှိမယ်နောက် Merck လည်းရှိမယ
်အဲဆိုလေးပေါ့နော
်အဲ့ဒီကနေပြီးတော့သူတို့ကဒီအဲ့ဒီ candidate တွေကနေပြီးတော့အခုအလားလာအကောင်းဆုံးဆိုပြီးတော့ scientist တွေသူတို့ပြောနေတဲ့ဟာကတော့အဲ့ Moderna ကဟာပေါ့နော်အဲ့ Moderna ကတော့သူက US မှာထုတ်တဲ့ US အခြေစိုက်ကုမ္ပဏီထုတ်တဲ့အထဲမှာသူကတော့အလားအလာတော်တော်လေးညှော်လင့်ချက်ရှိနေတယ်ဆိုတဲ့ဟာပေါ့နော်အလားအလာတော်တော်လေးကောင်းနေဆိုတဲ့အဲစိတ်တစ်ခုပေါ့သူကြတော့ဒီ mRNA ကို mRNA ကိုအခြေခံပြီးတော့လုပ်တဲ့အဲပေါ့ဝင်စေးပေါ့နော်ဆိုတော့သူတို့ကဒီ virus ရဲ့ spike protein ကနေသူတို့ဒီအပိုင်းလေးတစ်ခုကိုသူတို့ကြည့်လိုက်တယ်ကွန်ပျူတာနဲ့ပုံဖော်ပြီးတော့အဲ့ဒီဟာကိုသူတို့အဲ့ဒီအပိုင်းလေးကိုသူတားဂက်လုပ်တားဂက်လုပ်ပြီးသွားတဲ့ခါကျရင်သူဒီဟာလေးကိုစဲထဲမှာယင်ထည့်တယ်တတဝါမဲ့အစင်းထဲမှာလုပ်ပြီးရင်သူတို့ကတတဝါမဲ့စမ်းတယ်အဲမြောက်နဲ့စမ်းတယ်အဲမြောက်နဲ့စမ်းတယ်ကြွက်နဲ့စမ်းတယ်ကြွက်နဲ့စမ်းတယ်မြောက်နဲ့စမ်းအဲ့လိုမျိုးလုပ်ခဲ့ပြီးသွားပြီဆိုတဲ့ခါကျမှာသူတို့ကဒီအပိုင်းစာလေးကတတဝါထဲမှာဆိုလို့ရှိရင်သူတို့ရဲ့ခုခံအောင်ဘလောက်တိုးပွားနိုင်စေလဲဆိုတဲ့ဟာကိုသူတို့ကပြန်ပြီးတော့အစစ်စစ်ပြန်ပြီးတော့ဟိုလေ့လာထားတာပေါ့နော
်အခုဒီ COVID-19 ဖြစ်တဲ့လူတွေစီကနေပြီးတော့သွေးရည်ကြီးကိုယူပြီးတော့ဆန်းတယ်လို့ပြောတယ်။အဲ့ဒါလေးနည်းနည်းပြောပြပေးပါ။ဘာကြောင့်သွေးရည်ကြီးကိုယူပြီးဆန်းလာပါလဲ
။ဟုတ်ကဲ့ပါ။ဒါရန်ကောင်းနယ်မြေပေါ်မှာသွေးရည်ကြီးကိုယူပြီးတော့ဆန်းတယ်ဆိုတဲ့ဟာကသူ့ရဲ့သွေးရည်ကြီးကုထုံးရဲ့အဓိကသဘောတရားနေရာမှာလာတော့ဘာလို့အခြေခံထားလဲဆိုရင် virus ကခန္ဓာကိုယ်ထဲကိုဝင်နေဒီလူတစ်ယောက်ဒီ virus ကိုခုခံနိုင်တဲ့သူ့ရဲ့ခုခံအားကနေပြီးတော့ဒီ virus ကိုဟုတ်ဥပမာပြောရမယ်ဆိုရင်ဟောဆက်ကျမောက်ပြီးလေးဆိုရင်ကျမောက်ပြီးရဲ့အမွှေးလေးတွေကို target လုပ်နိုင်တယ်သူရဲ့ခုအခါကျတော့ခြေဖြတ်နိုင်ဒီ virus ကိုခြေဖြတ်နိုင်တယ်အဲ့ဒီဟိုခုကအထွက်သွားတဲ့ဥစ္စာအဲ့ဒီခုကအဟောသူတို့ကနေပြီးတော့သွေးရည်ကြီးကနေခွဲထုတ်ယူပြီးတော့ antibody တော့ခါတော့ဘောနော်အဲ့ခုကသွေးရည်ကြီးကနေထုတ်ယူပြီးတော့အဲ့ဒီသွေးရည်ကြီးကိုအစားထိုးခုလာသွေးရည်ကြီးကိုထုံးဆိုရတာပြန်ပ
ါဆိုတော့အခု COVID-19 နဲ့ပတ်သက်ပြီးတော့ဒီကာကွယ်ဆေးတွေထုတ်နိုင်မှုလဲ စ조사နေပေါ့နော်အလားလားရှိတာတွေလည်းတွေ့နေရတယ်ဒီချိန်မှာလဲဒီဒုတိယဆိုင်ပေါ့နော် second wave လာမယ်ဆိုတာကိုလူတိုင်းကလည်းစိုးရိမ်နေကြတယ်ဒါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကဘာတွေသတိထားတယ်လဲအဲ့ဒါလေးနည်းနည်းပြောပြပေ
းပါဟုတ်ကဲ့ပါအခုကအခုဒီဆက်လက်ချင်းကျမတို့ပြောခဲ့သလိုပဲပေါ့နော်ဟိုတချို့အတိုင်းကြီးတွေမှာကပထမပိုင်းဒုတိယပိုင်းအဲ့လိုမျိုးပုံစံမျိုးနဲ့တွားနေတယ်ဒီလိုပထမတစ်ခုတက်သွားတယ်ပြီးတော့ကျသွားပြီးတော့မှဒုတိယတစ်ချိန်ပြန်တက်ဒါမျိုးပုံစံကိုဝင်နေတယ်တချို့တိုင်းပြည်တွေဥမာဒီ US UK Singapore အဲ့လိုတိုင်းပြည်တွေမှာじゃတို့အတက်ပြီးပဲရှိနေတယ်ဆိုတော့ဒါပထမလိုင်းထဲမှာပဲရှိနေသေးတာလားဘယ်လိုမျိုးကြုံလဲဆိုတဲ့ဟာကိုမသိသေးဘူးပေါ့နော်အဲ့ခါကျတော့ဗမာပြည်ကရောပထမလိုင်းထဲမှာပဲရှိနေသေးတာလားโอ้ဘယ်လိုမျိုးသွားမယ်ဆိုတာဟိုလည်းပြောလို့မရသေးဘူးเนาะအခုကတော့တဖြည်းဖြည်းတက်တဲ့ဟာကဟိုခုံခုံပြီးတော့ဥပမာဒီအိန္ဒိယလိုမျိုးခုံခုံပြီးတက်သွားတာမျိုးမဟုတ်ပဲねတဲ့တရားနှစ်ယောက်အဲ့လိုများတဲ့ချိန်ဆိုရင်10ယောက်အဲ့လောက်ပတ်ဝန်းကျင်အဲ့လောက်တွေပဲတက်နေတယ်ဆိုတာကတော့ဒါထိန်းလို့ရနေပြီးတယ်ဖြစ်နေပြီးမဲ့ဒီလိုအနေနဲ့လည်းအဲ့လိုဒါကြီးငါတို့မဖြစ်ပါဘူးဆိုပြီးတော့အဲ့လိုမျိုးကြီးတော့မပေါ်စားတင်ပါဘူးပေါ့နော်အနည်းဆုံးတော့အထူးသဖြင့်ဟိုအသက်60 65 65အထက်လူကြီးတွေနောက်ယောဂခံရှိတယ်ပဲအရွယ်မဆိုယောဂခံရှိတဲ့လူတွေဆိုလို့ရှိရင်ကတော့ဒီလူစုလူဝေးကိုရှောင်ရမယ်မရှောင်နိုင်ဘူးဆိုလို့ရှိရင်တော့မှခောက်ခောက်ခါဆက်နေရမယ်နောက်ပြီးတော့အဲ့လိုအပြင်သွားတဲ့ခါကျရင်ညနှာခေါင်းစည်းလေးတွေပေါ့နော်ဆွတ်သွားရမယ်အဲ့လိုမျိုးပေါ့အဓိကကတော့လူစုလူဝေးရှောင်ရှားရမယ်ဒါမျိုးတွေတော့တကွေသကာရတန်ရှင်းရေးနော်အင်တန်ရှင်းရေးအဲ့လိုမျိုးတွေနဲ့တန်ရှင်းရှင်းဆက်ပြီးတော့မင်းရင်းနဲ့ရေချေရွတ်ကူပေါ့နော
်ဒုတိယလိုင်းကိုကာဝယ်ဖို့ပေါ့
ကိုအတွက်ကိုအလေးထားရတဲ့ကိုချစ်တဲ့ခင်တဲ့လူတွေအတွက်ကိုတခါတည်းကာဝယ်ပေးဖို့ဟုတ်ကြချင်ပါဟုတ
်ကျေးဇူးများကြီးတင်ပါတယ်မခင်စားဝင်တယ
်ဟုတ်ကဲ့ပါအခုလိုပါဝင်ဆွေးနွေးပွဲရတဲ့အတွက်ကိုလည်းကျေးဇူးများကြီးတင်ပါတယ်ဒီတော့ခင်ဗျာ